ခတာမာဂါဇာစစ်ပွဲအပြစ်ရဲ့ဆွေးနွေးပွဲတွေတက်ထပ်ပြီးကြိုးပမ်းနေချိန်မှာပဲအစ္စရေးရဲ့တိုက်ခတ်မှုကြောင့်ကလင်းငယ်တူပါဝင်15ဦးသေဆုံးခဲ့ရတယ်လို့ဂါဇာတောင်ပိုင်းစစ်အုပ်တာဝန်ကပြောပါတယ်။စနေနေ့ကလေကြောင်းတိုက်ခတ်မှု3ခုကြောင့်ခန်းယူနစ်မြို့မှာနေအိမ်တွေကားရီနဲ့လူတွေကိုထိမှန်ခဲ့ကြောင်းနဲ့24နာရီအတွင်းလူပေါင်း59ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဂါဇာမြို့ကဆာရာဝင်းကိုထိမှတ်တဲ့အတွက်9ဦးထက်မနည်းသေဆုံးခဲ့ရပါတယ်ဒီတိုက်ခတ်မှုနဲ့ပတ်သက်ပြီးအစ္စရေးစစ်တပ်ကတစုံတရာမထုတ်ပြန်သေးပါဘူးတစ်ချိန်တည်းမှာပဲ15လကြာလာနေပြီဖြစ်တဲ့အစ္စရေးဟာမတ်စစ်ပွဲအပြစ်ရရေးအတွက်ခါတာမှာကြိုးပမ်းနေပါတယ်အမေရိကန်ခါတာနဲ့အီဂျစ်တို့ပါဝင်တဲ့ဂါဇာငြိမ်းချမ်းရေးဆွေးနွေးပွဲတွေထပ်တလဲလဲရပ်ဆိုင်းခဲ့ရတာဖြစ်ပြီးတော့အခုနောက်ဆုံးကြိုးပမ်းချက်နဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာတော့မရှိသေးပါဘူးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူကတော့ဟာမတ်စ်တွေကိုအပြစ်တိုင်ချိန်မုံမှာဖြစ်ကြောင်းနဲ့ဟာမတ်စ်တွေဂါဇာမှာလုံးဝမရှိတော့မှအစ္စရေးတပ်တွေရုတ်သိမ်းမှာဖြစ်ကြောင်းပြောခဲ့ကြားနေပါတယ်ခင်ဗျာ